မေဂန်ဘရောင်စုမှာကိုဗစ် -19 ကာကွယ်ဆေး3လုံးထိုးထားသူတွေပါကိုဗစ်ကူးစက်မှုမြင့်မားနေပြီးအဲ့ဒီထဲမှာရှေ့တန်းကနေဆေးကုသပေးနေတဲ့မြန်မာဆရာဝန်တချို့လည်းကူးစက်ခံရပါတယ်ကာကွယ်ဆေးထိုးပြီးသူတွေခံစားရတဲ့ဝေဒနာလက္ခဏာကဘယ်လိုရှိသလဲကာကွယ်ဆေးအပြည့်ထိုးထားသူတွေအိုမီကရွန်ပိုးဘာကြောင့်ကူးစက်နေရသလဲစတာတွေကိုနယူးယောက်မြို့ကဒီကူးစက်ရောဂါအထူးကူဆရာဝန်ကြီးဒေါက်တာဇေယာတက်နဲ့မေးမြန်းပြီးတော့မန်းအင်ဂျင်နိုင်ကသတင်းပေးပို့ပါရခင်ဗျာ
အမေရိကန်နိုင်ငံမှာဒီဇင်ဘာဒုတိယပတ်ကစပြီးအိုမီကရွန်ပိုးကူးစက်မှုနှုန်းတစ်ချိန်တိုးမြင့်တက်ခဲ့ရမှာဇန်နဝါရီလတတိယပတ်မှာတော့ပြည်내အလိုက်အတက်ကျရှိလာနေပါတယ်နယူးယောက်မှာတော့လက်ရှိကူးစက်မှုနှုန်းအနည်းငယ်ကျဆင်းလာတယ်လို့နယူးယောက်ကကူးစက်ရောဂါအထူးကဒေါက်တာဇီယာတက်က VOA ကိုပြောပါရယ်အမေရိကန်မှာကိုဗစ်ကာကွယ်ဆေးထိုးပြီးသူပေါင်း80ရာခိုင်နှုန်းလောက်ရှိလာချိန်မှာကိုဗစ် -19 မျိုးကွဲသစ် Omicron ပိုးကူးစက်မှုနှုန်းအရင်အကြိမ်တွေထက်အဆမတန်မြင့်မားနေတာပါရှေ့တန်းကကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေလည်းဒီတစ်ကြိမ်အစုလိုက်ပြုံလိုက်ကူးစက်ခံရတယ်လို့မြန်မာဆရာဝန်တချို့လည်းပါဝင်ကြောင်းဒေါက်တာဇီယာတက်ကဆိုပါရယ်ကိုဗစ်ကာကွယ်ဆေးအပြည့်သုံးလုံးထိုးထားသူတွေတောင် Omicron ပိုးကူးစက်ခံရတာဘာကြောင့်မလဲဒေါက်တာဇီယာတက်က Skype ကနေအခုလို့ရှင်းပြပါတယ
်သူကဘာခေါ်တာလဲဆိုတော့ Immune State လို့ကျွန်တော်တို့သုံးတာပေါ့နော်အဲ့ဒါကြောင့်မဟုတ်ဒီနေ့တော့ကျွန်တော်တို့ meeting တစ်ခုမှာသူကပြောကြတာပေါ့နော်ဒါကတော့ဒီပညာရှင်တွေကခံမှန်းတာပေါ့လေ Immune State ဆိုတာကလည်းတော့ဘာလဲဆိုတော့မှာဒီ virus ကအမှဆေးထိုးထားတယ်ကျွန်တော်တို့လည်းဆေးထိုးထားတယ် Okay တကယ်တော့ရောဂါမဖြစ်ရဘူးဒီလိုမဖြစ်ရတဲ့ဟာဒီတော့ escape လုပ်ချသွားတယ်ဟိုဟိုဟာပေါ့ကျွန်တော်ဟိုဝင်းနေရလွတ်ချသွားတာပေါ့နော်ဟိုဟိုလွတ်တဲ့အပေါက်ကားပါတော့မှာဟိုဒီဟိုဟိုဘယ်လိုပမာလို့ပေါ်တော့ဟိုအပေါက်တစ်ခုကိုရှာပြီးတော့အပြင်ကိုထွက်သွားနိုင်တဲ့အခြေအနေတစ်ခုရသွားတယ် right ဒါပေမဲ့ဒီကောင်ကကောင်းတဲ့တစ်ချက်ကဒီ tropism လို့ခေါ်တဲ့ကြိုက်တဲ့နေရာပေါ့နော်အရင်ဒီ virus ကအရန် lung ဆိုကြိုက်တယ်ဟိုအဆုတ်ကိုအရန်ကြိုက်ပြီးအဆုတ်ကလူတွေဒုက္ခသွားပေးတယ်ဆိုတော့ဒီကောင်ကဒီတစ်ခါကြတော့ lungs tropism တလောင်းမရှိဘူးဆိုတာသဘောကကျွန်တော်တို့ vaccine တွေထိုးထားတဲ့အတွက်ကြောင့်ဒီအဆုတ်ကိုတော့ဒုက္ခမပေးပါဘူးသူအမသုံးလုံးထိုးထားတဲ့လူတွေအမတွေ့ပါတယ်ဟိုဘလို့ဘလို့ပေါ့ကမလို့ဆရာကလည်းပြောလို့ရှိရင် AIDS စေပဲဒီတည်းမှာ3ရက်လောက်လည်းပဲနာတယ်2ရက်လောက်လည်းပဲနာမယ်ဟိုကိုယ်ရည်လက်တွေကိုက်မယ်နှုံးနေပြီးတော့ကျွန်တော်ရဲ့တပည့်တွေတောင်ဖြစ်တာပဲနှုံးနေပြီးတော့ဖြစ်သွားတယ်4ရက်5ရက်လောက်တော့ပုံမှန်တိုင်းပဲပြန်ဖြစ်သွားတယ်သူကအကောင်းပြန်ဖြစ်သွားတယ်ဆိုတော့သူကဒီအပေါက်ကနေတော့ဒီကောင်ကထွက်သွားတယ်ထွက်သွားတဲ့အတွက်ကြောင့်ယောဂါကတော့ရလာနိုင်တယ်โอเคဒါပေမဲ့ဒီအဆုတ်ကိုသွားပြီးတော့ကျွန်တော်တို့အဆုတ်ကိုတော့ protection လုပ်ပေးထားတဲ့အတွက်ကြောင့်အဆုတ်မှာသွားပြီးတော့ဒီ virus ကသွားပြီး attach မလုပ်ဘူးဒါပေမဲ့လည်းတခြားနေရာတွေမှာ still attach လို့သွားလုပ်ပေးတယ်ဒါကြောင့်ဘယ်မှတွေ့ရပဲဒီတစ်ခါလည်ပင်နာတဲ့လူတွေလည်ပင်ရမ်းနာတယ်ဝင်သွားတဲ့လူကအရင်ဝင်သွားတယ်ပြီးသွားလို့ရှိရင်ခုနကလည်းနှုံးတာပေါ့နော်နှုံးတဲ့လူတွေကအရင်နှုံးတယ်အခုဆိုကျွန်တော်စီမှာသုံးလုံးထိုးထားတဲ့လူရှိတယ်ကျွန်တော်ရဲ့အလုပ်ထဲမှာလူတွေပဲ recovery ကောင်းကောင်းမရသေးဘူး recovery ကောင်းမရသေးဆိုတော့တစ်ပတ်ကျော်ပြီနှစ်ပတ်ကျော်ပြီသုံးပတ်ကျော်ပြီခုနလူတွေဖျားနေတာဟုတ်ဘူးတော့မဟိုဘယ်လိုခေါ်မလဲသူတို့မှာဟိုကိုယ်ထဲမှာလေ energy မရှိဘူးမစားခြင်းမတောက်ခြင်းဥပမာကျွန်တော်တပည့်ဆိုရင်နှစ်ပတ်ရှိပြီတစ်ပတ်ကျော်ပြီပေါ့နော်တပည့်ရောနေပါတယ်ဆိုလို့ရှိရင်ဒီနေ့ဒီချိန်ဒီချောင်းဆိုးနေတော့တစ်ခုခုကိုဆိုးနေတာပဲလေ
တကယ်တော့ Omicron လို့ရေပုံရပြောနေကြပါမယ်သူ့အရင်ပိုးဖြစ်တဲ့ Delta လည်းဖြစ်နိုင်တယ်လို့ဒေါက်တာဇီယာတက်ကဆိုပါတယ်
ဒီ CDC ကလည်းအောင်ပြောတာပဲ80ရာခိုင်နှုန်း Omicron ပုံတွေ့ပါဘူးเนาะ50နဲ့60အများဆုံးဖြစ်လာမှာဒီလောက်ပဲရှိပါသေးရဲ့ Delta ကလည်းရှိနေသေးတယ်ပေါ့ဒီဆိုတော့ပြောချင်တဲ့သဘောကတော့ဒီ virus ကဟိုပေါ့ပေါ့တည်တည် virus ဆိုတော့မဟုတ်ဘူးသူကသူ immune escape ဆိုတဲ့ဟာကိုသူကလုံနိုင်တယ်ဘာကြောင့်လဲဆိုတော့ mutation က90 50အထက်မှာ mutation ဖြစ်သွားတဲ့အတွက်ကြောင့်အသာလေးကနေဟိုကိုယ်ခန္ဓာထဲမှာရှိတဲ့ cell တွေကိုတော့သွားပြီး attack လုပ်လိုက်တယ်ဒါကြောင့်မို့ယောဂါတော့ရမှာပဲ
ဒါကြောင့်ကာကွယ်ဆေး3လုံးထိုးလို့ယောဂါမရဘူးဆိုတာမျိုးမရှိပေမဲ့အသက်ဆုံးရှုံးမှုမရှိတဲ့လောက်ဖြစ်လာတဲ့အတွက်ကာကွယ်ဆေး2လုံးအစား3လုံးထိထိုးကြဖို့ American CDC ကညွှန်ကြားချက်တွေထုတ်ပြန်ထားတဲ့အကြောင်းဒေါက်တာဇီယာတက်ကရှင်းပြပါဗျာ
2လုံးထိုးရတဲ့လူက serious ဖြစ်နေဆိုဖြစ်နိုင်တယ်မဟုတ်လား2လုံးထိုးရပြီး booster မရဒါကြောင့်မို့လို့ booster ဒီဒါကြောင့်မို့အမတွေ့လိုက်တာပဲဒီနိုင်ငံမှာချက်ချင်းကိုချပလိုက်တာပဲအရင်တော့6လလို့ပြောတယ်6လလို့ပြောတယ်အခုချက်ချင်းကိုတခါလေး9လဆိုပြီးတော့နောက်ဆုံး5 months ဆိုရအောင်သူတို့ချပလိုက်တယ်ဆိုတော့နောက်ပြီးတော့ကလေးတွေမှာအစ9နှစ်ကအထက်ပေါ့နော်အကုန်လုံးကိုသူတို့မှလည်း booster ထိုးလို့ရပါတယ်ဆိုပြီးတော့ဘာကြောင့်လဲဆိုတော့ 3 dose is enough ဆိုတဲ့ဟာသူတို့ကသိသွားတယ်ဒါကသိကြတယ်3 dose ဆိုတာရဲ့လူတွေမှာဒီ lung ဆိုသွားပြီးအတိုက်လုပ်လို့မရအောင်ဆိုတော့သိကြတယ်အဲ့ဒီအတွက်ကြောင့်ဟို ဟိုပမာလို့ပြောရလို့ရှင်တော့အသက်အန္တရာယ်ဆိုးရင်ရတဲ့အနေအထားတခုတော့မဟုတ်ဘူးပမာလေဒါပေမဲ့လေတုံးလုံးထိုးထားလို့ရောဂါမဖြစ်ဘူးဆိုတော့မဟုတ်ဘူ
း Omicron ပိုးကူးစက်မှုနှုန်းအကြီးအကျယ်ရင်ဆိုင်နေရတဲ့ American ပြည်ထောင်စုမှာရောဂါထိန်းချုပ်နိုင်ရေးအရေးသွေးမြင့်N95 အမျိုးအစားနှခေါင်းစီပေါင်းတန်း400ကိုအမေရိကန်နိုင်ငံတဝမ်းမှာရှိတဲ့ထောင်ထဲချီတဲ့ဆေးဆိုင်တွေဒေတာအလိုက်ကျန်းမာရေးဌာနတွေကိုပို့ဆောင်ပေးသွားမှာဖြစ်ပြီးအရွယ်ရောက်ပြီးသူတဦးကိုနှခေါင်းစီ3မျိုးရရှိနိုင်ကြောင်းပြည်ခဲ့တဲ့သတင်းပတ်အင်ဂျီရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်